ကရင်ပြည်နယ်ဖားပုံခရိုင်အတွင်းကမြန်မာစစ်တပ်ရဲ့တီမူထာတပ်စခန်းကိုကျန်ယူတက်မှာငါကဒီကနေ့မနေ့မှာစခန်းသိမ်းတိုက်ပွဲလုပ်ခဲ့တဲ့အတွက်ဒူရင်မှုအဆင့်တူဦးပါဝင်10ဦးကြာဆုံးခဲ့ပြီးအရှင်ရှိဦးဖမ်းမိခဲ့ပါတယ်ဒီသတင်းကိုပြောပြပေးပါမယ်ကျမမအေးမှာပါကရင်မျိုးသားအစည်းအရုံးတက်မှာငါအခြေစိုက်တဲ့ဖားပုံခရိုင်တွင်းမှာစစ်ကောင်စီရဲ့တပ်စခန်းတစ်ခုကို KNU ဘက်ကဒီကနေ့မနေ့ပိုင်းမှာပဲစခန်းသိမ်းတိုက်ခဲ့ပါတယ်ကျန်ယူတက်မှာငါရဲ့ပြောရေးဆိုခွင့်ရှိသူဖလိုမန်းမန်းကတော့အခုလိုပြောပြပါတယ်
ခမရ39စကူတာစခန်းကိုဒီ16နာရီကနေပြီးတော့ဟိုကနေလေရဲ့တမန်ငါးကနေပြီးတော့မကန်လေးတိုက်ပွဲအခက်ပြစ်တာဒီစစ်ကောင်စီအကြံအစည်းကလောက်ချက်ပုံပြတော်ရှိပါတယ်စစ်ကောင်စီတပ်ပေါ်ကဒီမှာသာကျွန်တော်တို့ပြောက်သေးတယ်အကျတော့အရှင်နဲ့တန်ရာကိုဖမ်းမိတာရှိတယ်ဒါကတော့ဒီဖက်ပြေးဆုတ်ခွာဆုံးပဲရှိတယ်ပေါ့ဟု
တ်ကဲ
့အလည်းနည်းနည်း20ကျော်ကျော်ရရတယ်ဒီဘက်ကတော့ဟိုဆက်ကူလာတယ်နောက်တ
စ်ရက်ဆီယနာရှင်ကြာရှုံးရေးလူလူရဲ့တောင်းဆိုမှုနဲ့မြန်မာပြည်မှာတိုင်းပြည်လုံးမလ28ရက်နေ့ဖက်စစ်ဂျပန်တော်လန်ရေးနေ့အထိမ်းအမှတ်တိုက်ပွဲလုပ်နေတဲ့တနေ့ထဲမှာပဲတပ်မ9ကလည်းလူလူတိုက်ပွဲနဲ့အတူအကောင့်ထဲပေါ်တိုက်ခဲ့တာဖြစ်တယ်လို့လည်းတပ်မ9ဘက်ကပြောပါတယ်တောင်ပိုင်းတိုင်းစစ်ဌာနချုပ်တပ်ပခလက်အောက်ခံခြေမြန်တရင်ခမရ349ရဲ့တီမူထာစခန်းကိုဒီကနေ့မနေ့6နာရီကနေ9နာရီထိတနာရီကျော်ကြာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာပါ။ဖမ်းဆီးမိသူတွေထဲမှာလည်းအရာရှိတချို့လည်းပါဝင်ပြီး KNU တပ်မ9ဘက်ကပြသထားတာကတော့စစ်သုံးဘက်များလည်းဖမ်းမိထားပုံနဲ့မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေပါဝင်လက်နက်ခဲယမ်းအများအပြားသိမ်းဆည်းရမိတာကိုလည်းပြသထားပါရယ်။ KNU တပ်မ9နဲ့မြန်မာစစ်တပ်တို့ဟာဒီအပိုင်းအတွင်းမှာဇက်တိုက်တိုက်ပွဲတွေဖြစ်နေတာပါ။မြန်မာစစ်ကောင်စီဘက်ကတော့ KNU ဥက္ကဋ္ဌကိုတက်မတော်လေးအခမ်းအနားတက်ဖို့ဖိတ်ကြားခဲ့ပေမဲ့ KNU ဘက်ကတော့ငြင်းဆန်ခဲ့ပါတယ်။မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်ထဲမှာအပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်ထဲမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ KNU တက်မ9နယ်မြေမှာတော့မြန်မာစစ်တပ်နဲ့ KNU တို့ဟာ NCA ထိုးပြီးတဲ့နောက်ပိုင်းမှာထိတွေ့ပြစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားခဲ့ပါတယ်ရှင်။